ကိုဗစ် -19 ပြန်ကူးစက်မှုအများဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်မှာအမှုထမ်းနေကြတဲ့ပညာရေးဝန်ထမ်းတွေကိုအရေးပေါ်ကာလထောက်ပံ့ခြင်းအဖြစ်တဦးကိုငွေကျပ်3000စီထောက်ပံ့ပေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကဲ့ယောဂါနဲ့စစ်ရေးပဋိပက္ခတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာပညာရေးဝန်ထမ်းတွေရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ထောက်ပံ့ခြင်းအဖြစ်ငွေကျပ်3000စီစပေးနေပြီလို့ပညာရေးဝန်ကြီးဌာနကပြောပါရယ်။ကဲ့ယောဂါကူးစက်မှုတွေတိုးလာရကနေပြည်နယ်တစ်ခုလုံးကိုမလိုအပ်ဘဲအပြင်းမထွက်ဖို့အမိန့်ထုတ်ပြန်ထားသလိုစာတင်ကြောင်းတွေအားလုံးကိုလည်းပိတ်ထားရချိန်မှာအခက်အခဲကြုံနေရတဲ့ဝန်ထမ်းတွေအတွက်ထောက်ပံ့နေတာလို့လည်းအခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါရယ်
။ဆရာဆရာမတွေဟောပညာရေးဝန်ထမ်းတွေကိုဆန်စီညချက်တော့ပယ်လာမသိပါအဲ့ဒါတွေဝယ်ဖို့အတွက်ဆိုပြီးတော့3000စီထောက်ပံ့ဖို့ဆိုပြီးတော့အဲစစ်တွေမှာအွန်လိုင်းကျင်းလိုက်တွေ့တဲ့နောက်နေ့မှာပဲသူတို့ဝန်ကြီးဌာနကနေပြီးတော့ဆုံးဖြတ်လိုက်တာပေါ့နော်အဲ့လိုဆုံးဖြတ်လိုက်တဲ့ကြောင့်မို့အဲချင်းပြည်ညာဦးစီးဌာနအနေနဲ့ချက်ချင်းပဲနောက်နေ့အဲ့နေချင်းပဲဒါဗန်တန်ငွေခွဲဝေပေးတာကိုဆရာတို့သိပါတယ်အကဲခဲကိုထိုက်တင်တော့ပြည်လည်နေအောင်ဆိုပြီးတော့ဒါပြည်ဝန်ကြီးဌာနအနေနဲ့ထောက်ပံ့တာဖြစ်တယ်ရခိုင်ဒေသကြတော့ကိုဗစ်ကူးစက်မှုအပြင်နယ်မြေမေးချမ်းတဲ့တကြောင်လည်းပဲပါမလို့ဆရာတို့ယူဆပါတယ်အထူးဒေသအနေနဲ့သတ်မှတ်ပြီးတော့ပြီးတဲ့သဘောဖြစ်မလို့ယူဆပါတယ်နော
်ရခိုင်ပြည်နယ်မှာပညာရေးဝန်ထမ်းတွေထောက်ပံ့ကြေးပေးမဲ့ကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်မန်အောင်မြို့နယ်ကအလဲတန်းပြဆီယမဒေါက်ခင်တနာကအခုလိုပြောပါဗျာ
30000ကျပ်ဒီနေ့လောက်ကုန်လည်းရမှာတော့မရသေးမြန်သေးတယ်နဲ့တော့မနေ့ကကြာရင်ကျောင်းအုပ်စုလေကျောင်းအုပ်စုတွေဖွဲ့ရတယ်မလားကျောင်းအုပ်စုမှာအဲ့ဒီခေါင်းဆောင်ကျောင်းကိုရဲ့ကျောင်းအုပ်စုတွေမှာဆရာမကြီးတွေစီမှာချုပ်ရမယ်လို့ပြောတယ်ဒီနေ့ကျတော့လက်မှတ်တွေထိုးပြီးတော့ဆရာမကိုအပ်ခဲ့ရတယ်အဲ့ဒီလက်မှတ်တိုင်းမနေ့ကကြာရင်ထုတ်ပြမယ်လို့ပြောတယ်
အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကတော့ရခိုင်ပြည်နယ်တဲကလက်လန်းမမီနိုင်တဲ့ဒေသတွေမှာဆရာဆရာမလိုအပ်ချက်အရာခန့်နာတဲ့တင်ကြားရေးလက်ထောက်တွေနဲ့တိုင်းရင်းသားဘာသာစကားသင်ဆရာတွေကိုလည်းစီစစ်ပြီးထောက်ပံ့ဖို့တိုင်းရင်းသားဘာသာစကားသင်ဆရာတွေကိုလည်းစီစစ်ပြီးထောက်ပံ့ဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်
။လူမရှိဘဲနဲ့ပြီးတဲ့ဟာမျိုးမဖြစ်အောင်တော့လိုအပ်တာပေါ့နော
်။
အဲ့ဒါတော့အကုန်လုံးကတချို့ကလူမရှိဘဲနဲ့ပေးလိုက်တဲ့ဟာမျိုးတွေရှိတယ်ဥပမာအပြင်အဲကျောင်းမှာစာသင်ကျောင်းသား9ယောက်ပဲရှိပေမဲ့လူ language teacher ကို6လောက်ခန့်ထားတဲ့ဟာတွေပေါ့စာရွက်ပေါ်ခန့်ထားတာကြီးအဲတစ်ချိန်တော့ရှိခဲ့တာပေါ့နော်ဒါကြောင့်မို့အဲ့ဒါတွေလည်းမဖြစ်အောင်တော့အခုတော့ဒေသကြက်မှတ်မှရမှာပေါ့နော်ဒီအတိုင်းပဲဇာတို့နိုင်ငံပြီးရနည်းနည်းလေးဟိုဇီးဇီးပန်းမောက်ကြတာတွေလည်းအများကြီးရှိတာဆိုတော့နည်းနည်းကြီးကြပ်ဖို့လိုအပ်တာပေါ့
ရခိုင်ပြည်နယ်မှာဒီကနေ့မနက်၈နာရီအထိကျန်းမာရေးနှင့်အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရကိုရိုနာဗိုင်းရပ်စ်ပိုးတွေ့လူနာစုစုပေါင်းက362ဦးရှိနေပါတယ်။မြန်မာတိုင်းနိုင်ငံလုံးအနေနဲ့ကတော့သေဆုံးသူ6ဦးအပါအဝင်ရောဂါကူးစက်ခံရသူက989ဦးရှိပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။